နေပြည်တော်ကလွှတ်တော်အဆောက်အုံကိုအဝေးတိုင်း drone နဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့တရားစွဲဆိုပြီးထောင်အချခံထားတဲ့နိုင်ငံခြားသတင်းတောင်တို့ဦးမြန်မာသတင်းသမား2ဦးကာသမားအပါအဝင်ပေါင်း4ဦးကိုရမဲသိန်းထောင်ကနေဒီကနေ့မနေ့ပိုင်းမှာပဲပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်။နိုင်ငံခြားသားသတင်းတောင်တို့ဦးကိုတော့သူတို့နိုင်ငံတွေစီနေချင်းပြန်လည်ပို့ဆောင်ပေးလိုက်ပါတယ်။အခုလိုသူတို့ကိုတရားစွဲထားတဲ့အမှုကိုချွင်းချက်မရှိပြန်လွှတ်ပေးလိုက်ပေမဲ့ဖမ်းဆီးခံရစဉ်ရှာဖွေပုံစံနဲ့သိမ်းခံထားရတဲ့ပစ္စည်းတွေကိုပြည်သူ့ဗန္ဓာအဖြစ်သိမ်းဆဲဖို့အမိန့်ချလိုက်တဲ့အပေါ်မှာတော့တရားရုံးတက်ပြီးပြန်လည်တောင်းခံဖို့ရှိတယ်လို့ရှင်နေကပြောပါတယ်။အကြောင်းစုံကိုတော့အမစုံကတင်ပြပေးပါမယ်ရှင်
။ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အဦကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်နေတဲ့အချိန်ဖမ်းဆီးခိုင်းလိုက်ရတဲ့တူတကီနိုင်ငံအခြေစိုက် TRD သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့နဲ့အတူဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းကိုလာတင်တို့ကိုဒီကနေ့ဒီဇင်ဘာလ29ရက်နေ့တောက်ကြနေမနေ့ပိုင်းမှာတော့ရမဲသိန်းထောင်ကနေအားလုံးကိုထောင်ပိုင်းကလွှတ်ပေးလိုက်ပြီးဖြစ်ပါတယ်။နိုင်ငံသားသတင်းတောက်တွေကိုတော့ရမဲသိန်းထောင်ကနေချက်ချင်းဆိုသလိုတက်ဆိုင်ရာတန်ယုံတာဝန်ရှိသူတွေလူဝင်မှုကြီးကြပ်ရေးဖွဲ့တွေကကြိုးစိုးခေါ်ဆောင်ပြီးတော့သူတို့နေရရင်နိုင်ငံတွေကိုနေချင်းပြန်ပို့ပေးလိုက်တဲ့အကြောင်းတရားစွဲဆိုခံရတဲ့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင်းအရလိုက်ပါဆောင်ရွက်ပေးနေသူမြန်မာနိုင်ငံလွတ်လပ်သောရှင်နေများအတင်းကအကျိုးဆောင်ရှင်နေကြီးဥက္ကမောင်စောက VOA မြန်မာပိုင်းကိုပြောပြပါတယ
်သူတို့ကိုလွတ်တဲ့အခါကျတော့ကိုအောင်နိုင်စိုးနဲ့ကိုလှတင်ကတော့နှစ်ယောက်ကတော့ထောင်ဘူးကပဲလွတ်လိုက်တာပဲနော်ပုံမှန်အတိုင်းပဲပေါ့ဗျာနော်ထောင်ဘူးကလွတ်တော့သူ့မိသားစုတွေကထောင်ဘူးကမှစောင့်နေတော့တခါတည်းပဲသူ့မိသားစုတွေနဲ့အတူနေရမှာမဟုတ်ဘူးသွားပါတယ်နော်သူတို့နိုင်ငံသားနှစ်ယောက်ကတော့မော့ဖရိုင်လင်းနဲ့မစ္စတာလောတို့နှစ်ယောက်ကတော့တခါလေးပဲဖောက်ထောင်မှုရကနေပြီးတော့မှ immigration ကလူမှုကြီးကြပ်ရေးအရာရှိတဲ့အတူအဲလူမှုကြီးကြပ်ရေးကားနဲ့သူတို့ခေါ်ပါပါတယ်ခေါ်ပြီးတော့မှသူတို့ကိုရန်ကုန်မင်္ဂလာတုံးလေးဂိတ်ကိုတိုက်ရိုက်ပို့မယ်လို့ပြောပါတယ်အဲ့တော့မနေ့ကတည်းကအဲဒီသက်ဆိုင်ရာတန်ယုံနေအထူးပြင်းတော့စင်ကာပူတန်ယုံပေါ့ဗျာနော်စင်ကာပူတန်ယုံနဲ့သူကဆက်ဆက်ပြီးတဲ့အခါကျတော့စင်ကာပူတန်ယုံကလည်းညနေပိုင်းဒုံမုံညပိုင်းဒီလက်မှတ်ကိုသူကလုပ်ထားပါတယ်အဲ့တော့သူတို့ရောက်တာနဲ့အဲ့ဒီတခါရည်ပြောင်းတော့ဘာလို့သူတို့ကဗီဇာတက်တာကုန်နေတဲ့ခါကျတော့ပြည်နယ်နံပေးတာမဟုတ်ပါဘူးသူတို့လေနော်လူမှုကြီးကြပ်ရေးအဖွဲ့ပုံမှန်၄နှစ်အရသူကကျွန်တော်ဆွလိုက်တယ်ထောင်းဆွလိုက်တဲ့အချိန်မှာသူတို့လောက်ကပဲဟိုတာဝန်ယူပြီးတော့ပြေးလိုက်တာပေါ့
သူတို့လွှတ်တော်ကို drone နဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်အဖမ်းခံလိုက်ရချိန်မှာတော့ရှာဖွေပုံစံတက်သေးဖြစ်သိမ်းဆီးခံလိုက်ရတဲ့ပစ္စည်းတွေကိုတရားရုံးကနိုင်ငံပိုင်ပြည်သူ့ဗန္ဓာအဖြစ်သိမ်းဆီးဖို့အမိန့်ချလိုက်ပါတယ်။ဒီအပေါ်မှာကိုအောင်နိုင်စိုးဘက်ကသိမ်းဆီးခံပစ္စည်းတွေပြန်လည်ရယူလို့မှုနဲ့တရားရုံးကိုတောင်းဆိုသွားဖို့ရှိတယ်လို့ရှင်နေဦးခမောင်စောကပြောပါတယ
်။မှုကိုလုံသိမ်းတာပါညာအကုန်လုံးကျင့်တဲ့သဘောကြတယ်ကျွန်တော်လည်းဝန်တာလည်းကြီးစုလည်းကျင့်နေပေါ့ဗျာ။အကုန်ကလေးဖြစ်ပေမဲ့ပစ္စည်းနဲ့ပတ်သက်လို့ကတော့မိန့်ချလိုက်တဲ့အခါကျအဲရှာဖွေပုံစံနဲ့သိမ်းရတဲ့ပစ္စည်းတွေကိုပြည်သူ့ဗန္ဓာအဲ့ဒီသိသိရေးဆိုတာမိတ်ချရတယ်နော်လူတွေတော့လွှဲတယ်ပေါ့အဲ့တော့အဲ့ဒီအနေနဲ့ပတ်သက်လို့တော့ကျွန်တော်ကိုအောင်နိုင်စိုးတို့ဟာသိပြီးတော့အားလုံးသိမချမ်းသာဘူးပေါ့ဗျာဘာလို့လဲဒီလိုဒီပစ္စည်းတွေထဲမှာနော်ဟိုဟာအာရီရှိတာပါရင်နိုင်ငံတွဲအာရီရှိတာပါရင်လူပဲရှိရတဲ့ကိုအမှုပါပေါ့ငွေတွေကပိုကြီးကြမှာပေါ့အဲ့တော့အခုကနိုင်ငံရဲ့လုံခြုံရေးလည်းမထိတိုက်စီဘူးလို့လည်းပြောထားတဲ့အခါကျတော့အဲ့တော့ကိုအောင်နိုင်စိုးတို့ကသူ့ရဲ့ intellectual property တွေလည်းပါတာပေါ့ဗျာသူ့ကိုကြရားလေးသချင်းနေကတားရီအဲ့ဒါလည်းပါတယ်အဲ့ဒါတပ်ပုံလေးလည်းပါတယ်အဆစီမျိုးပေါ့အဲ့တော့အဲ့ဒါကိုသူကပြန်လို့ရှင်နေပေါ့ဗျာအဲ့တော့ဥပဒေအရလည်းပဲဥပဒေရဲ့ဘူရကလူတယောက်ကိုအမှုရုပ်သိမ်းလိုက်ရင်သူကဒီအမှုမှာသူကသူ့အပေါ်အမှုမရှိတော့ဘူးပေါ့ဗျာနော်ဆွဆွဲတဲ့အမှုမရှိဘူးဆိုရင်အဲ့ဒီအမှုနဲ့ပတ်သက်လို့ရှာဖွေပုံစံနဲ့သိမ်းထားတဲ့ပစ္စည်းကိုအပ်ပေးတဲ့သူကိုလက်ထဲကိုပြန်ပြီးတော့ထည့်ပေးရတယ်ဗျာအဲ့ဒါကြောင့်မလို့ကျွန်တော်တို့ကအဲ့ဒါကိုအပေါ်ရုပ်တက်ပြီးတော့ပစ္စည်းကိုပြန်ကောင်းဖို့ရှိပါတယ်ပြင်းစင်မှုတို့မဟုတ်ပြမှုအထူးတွေမှုဖွင့်သွားပါဗျာနော
်သူတို့လေးဦးကိုနေပြည်တော်စပူတီတိမြို့နယ်တရားရုံးမှာတွင်းကုံထုတ်ကုံဥပဒေပုံမှန်၈နဲ့အရင်တရားစွဲဆိုပြီးတော့လေးချောင်းပြန်တတ်မှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးလောလောဆယ်ထောင်နှစ်လစီပြစ်ဒဏ်ချထားတာပါတရားရုံးတင်စစ်ဆေးနေချိန်မှာပဲနိုင်ငံသားသားသတင်းတောက်တွေကိုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကထပ်ပြီးတော့တရားစွဲဆိုခဲ့ပါတယ်အဲဒီနောက်မှာတော့နိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမဲ့ရည်ရွယ်ချက်မရှိတဲ့အတွက်ဆိုပြီးအထက်ညွှန်ကြားချက်အရာနှစ်နိုင်ငံချစ်ကြည်ရေးကိုရှေ့ရှုတဲ့အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ26ရက်နေ့ကတရားရုံးကိုတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရဲတပ်ဖွဲ့နဲ့လာဝကအရာရှိတွေဘက်ကအမှုရုပ်သိမ်းမှုခြောက်ထားခဲ့ပြီးတဲ့နောက်မနေ့ဒီဇင်ဘာလ28ရက်နေ့မှာတော့တရားရုံးကအမှုအလုံးကိုရုပ်သိမ်းပေးလိုက်တယ်လို့ရမဲသိန်းထောင်မှာလက်တလောကြခံနေရတဲ့ထောင်နှံကိုလည်းရှော့ရက်ပေးပြီးအပီးပိုင်းလွှတ်ပေးလိုက်တာဖြစ်ပါတယ်
မဆုမတင်ပြခဲ့တာပါရှင်